ထိုင်းနိုင်ငံကော့တောင်ကျွန်းမှာဗြိတိန်နိုင်ငံသားနှစ်ဦးတပ်ဖြတ်ခံရမှုအတွက်ဖမ်းဆီးခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အမှုကိုအာဏာပိုင်တွေကတရားရုံးကိုမတင်ပြခင်တပ်တွေအထောက်အထားများပါအမှုတွေကိုထိုင်းဆိုရရှိနေများရုံးတံကိုတင်ပြရမှာခိုင်လုံမှုအားနည်းနေရတဲ့ဆိုပြီးထပ်မံဖြည့်ဆွက်မှုတွေပြုလုပ်ဖို့ထိုင်းဆိုရရှိနေရုံးကအော်တိုဘားလ၈ရက်နေ့မှာပြေချခဲ့ပါတယ်မအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံကော့တောင်ကျွန်းကဗြိတိန်နိုင်ငံသားနှစ်ဦးတပ်ဖြတ်ခံရမှုမှာတရားခဏ်နေအဖြစ်ဝင်းစော်ထွန်းနဲ့ဇော်လင်းဆိုတဲ့မြန်မာနိုင်ငံသားနှစ်ဦးကိုရဲစခန်းကနေဆွဲချက်တင်ခဲ့တာပါဒီနောက်ဒီအမှုကိုတရားရုံးမတင်ခင်မှာရဲအဏာပိုင်တွေရဲ့တင်ပြထားတဲ့စာမျက်နှာ800ကျော်ပါတဲ့အစီရင်ခံစာကိုတက်တဲ့ခိုင်မာမှုအားနည်းနေသေးတဲ့အတွက်ထိုင်းအစိုးရရှေ့နေများရုံးကနေပယ်ချခဲ့ပါတယ်ကော့တောင်ကျွန်းလူတက်မှုနဲ့ပတ်သက်လို့စစ်ဆေးမေးမြန်းမှုအတွက်မြန်မာတန်ယုံကအထူးတာဝန်ပေးထားတဲ့အဖွဲ့တွေကရှေ့နေဥအောင်မျိုးတန်းကတော့အခုလိုရှင်းပြပါဗျ။
အမှုတွေနဲ့ပတ်သက်လို့ရှိလို့ရှိရင်ဟိုရဲစခန်းကြီးတရားရုံးတင်မှုတွေကိုအကြံပေးခေါ်တဲ့ဟိုဘာအစိုးရရှေ့နေရုံကိုနေရပါတယ်။အဲ့လိုတင်တဲ့ခါမှာအမှုနဲ့ပတ်သက်လို့ဟိုစစ်ဆေးပေးတာတို့အချက်လက်တွေအပြည့်စုံမဲ့တရားစွဲရမျိုးရှိခဲ့ရင်ဒီကအကြံပေးရုံခေါ်တဲ့အစိုးရရှေ့နေရုံကနေဒီအရဒီလိုပြန်ပို့ပါလေတဘောကတော့အခုခိုင်လုံချင်းမရှိလို့ပြန်ဖြစ်ပါလို့ပြောတာပါခင်ဗျအခုဒီနေ့အမှုကလည်းဒီလိုဖြစ်တာပါဒီနေ့အမှုကမခိုင်လုံဘို့ပဲခင်ဗျဥပဒေကြမ်းပြီးဖြစ်တဲ့အစိုးရရှင်ရင်းနဲ့ပြန်ပြီးတော့စစ်ဆေးဖို့ဆိုပြီးတော့ရဲစခန်းကိုပြန်ချပစ်လိုက်တာပါတရားရုံးရောက်ဖို့အတွက်သူတို့စူးစမ်းတာပါရဲကဒီမဲ့လေအခုလိုအစိုးရရှင်နေအနေနဲ့မပြည့်စုံဘူးဆိုတော့သူတို့တရားရုံးရောက်စရာအကြောင်းမရှိပါဘူးသူတို့ပြန်ပြီးတော့အမှုတွေဒါတဲ့ခိုင်လုံအောင်ရှာဖွေတင်ပြဖို့လိုနေပါတယ်ဆိုတော့ပြောတာပါ
လို့ပြန်လဲစီစစ်ဖို့အတွက်ပယ်ချခဲ့တာဟာဖြစ်ခဲ့တဲ့အမှုဖြစ်ပြီးလူများစိတ်ဝင်စားတဲ့အထင်ကရအမှုဖြစ်တဲ့အတွက်လဲတေးချာစီစစ်လိုတဲ့သဘောမှရှိတယ်လို့လဲဥပဒေပညာရှင်တွေကကောက်ချက်ချပါတယ်ဒီလိုထိုင်းအစိုးရရှေ့နေများယုံကနေပြန်လဲစီစစ်ဖို့လှုံ့ဆော်ခိုင်းခြင်းဟာအလားအလာကောင်းဖြစ်ရှုမြင်ပြီးမြန်မာနိုင်ငံအစိုးရဘက်ကလည်းတေးချာပြင်ဆင်မှုတွေလုပ်ဖို့အတွက်လိုအပ်တဲ့အကြောင်းရှေ့နေဥအောင်မျိုးတန်းကဆိုပါတယ်
သူတို့ဘက်ကနေပြီးတော့ဥပဒေနားလည်တဲ့လူရတင်ပြလာတဲ့ဟာကိုဥပဒေနားလည်တဲ့အထက်အဖွဲ့ကြီးကနေပြီးတော့ဒီဟာကပြည်စုံမှုမရှိသေးဘူးလို့ပြောတာဟာကျွန်တော်တို့ဘက်ပိုကောင်းပါတယ်။ထို့သောရန်စီကရဲ့84ရက်အချိန်ပေးထားတယ်မို့လို့ဒီလို84ရက်မပြည့်ခွင်အတင်းမှာတော့သူတို့ကဒီအမှုကိုထပ်မပြီးတော့စစ်တေကန်အထောက်အထားတွေရအောင်ရှာဖွေဖို့လိုမယ်လို့ပါလိမ့်မယ်။သူတို့ကလည်းရအောင်ရှာမယ်တပေါ်တော့ရှိပါတယ်။ဒီအချိန်မှာကျွန်တော်တို့နိုင်ငံဘက်ကနေပြီးတော့အဖွဲ့အစည်းနဲ့ခင်ဗျားမြန်မာနိုင်ငံတော်အဆင့်ကော်မတီဖွဲ့ပြီးဝင်ရောက်လာဆိုရင်တော့ဒါကျွန်တော်တို့တက်ပို့ပြီးတော့ကောင်းမဲ့အလားလားရှိတာပါ
။အော်တိုဘားလ6ရက်နေ့ကစပြီး3ရက်ကြာခရီးစဉ်အတွင်းထိုင်းနိုင်ငံမြန်မာတန်ယုံကဒုတိယကောင်စစ်ဝင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာတရားခဏ်နေအဖြစ်ဆွတ်ဆွဲခံရသူတွေကိုတွားရောက်မေးမြန်းခဲ့ပြီးတဲ့နောက်မှာတော့တရားခဏ်နေအဖြစ်ဆွတ်ဆွဲခံရသူတွေဟာနှိပ်စက်ညှဉ်းပန်းခံရတာကြောင့်ထွက်ဆိုတယ်ဆိုပြီး VOA မြန်မာပိုင်းကိုပြောဆိုခဲ့တာပါ။ဒါပေမဲ့ဒီဖြစ်ရပ်နဲ့ပတ်သက်လို့လည်းတရားခဏ်နေကဝန်ခံထားတာဖြစ်ကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးရှင်းလင်းပြောဆိုနေတယ်လို့ထိုင်းမီဒီယာတွေထိုင်းလူမှုကွန်ရက်စာမျက်နှာတွေထိုင်းလူထုတွေကြားမှာတော့မယုံကြည်နိုင်တဲ့အမှုအဖြစ်အငင်းပွားဝယ်ဖြစ်နေတာပါကော့တောင်ကျွန်းလူတက်မှုဟာစက်တင်ဘာလ15ရက်နေ့မှာဖြစ်ခဲ့ပြီးဗြိတိန်နိုင်ငံသားအသက်20ကျော်လူငယ်များဖြစ်တဲ့ဒေးဗစ်မီလာနဲ့ဟန်နာတို့ဟာစူးရှချွန်ထက်တဲ့လက်နက်တွေနဲ့တိုက်ခိုက်ခံရပြီးသေဆုံးသွားခဲ့တာဖြစ်ပါတယ်ဒီထဲမှာဟန်နာကတော့အရမပြုတ်ကျင့်ခံရတဲ့လက္ခဏာတွေနဲ့သေဆုံးခဲ့ရတာပါစက်တင်ဘာလ20ရက်နေ့တုန်းကတော့ထိုင်းရဲတွေကဟန်နာရဲ့ကိုယ်ခန္ဓာထဲမှာတွေ့ရတဲ့တုတ်ပိုး